ဂျမနီနိုင်ငံအနောက်ပိုင်းဆိုလင်ဂန်မြို့မှာလူ3ယောက်တေဆုံ6ယောက်ဒဏ်ရာရခဲ့တဲ့ဓာတ်နဲ့ထိုတိုက်ခိုက်မှုမှာမသင်္ကာသူအဖြစ်ဖမ်းဆီးထားသူဟာအသက်26နှစ်အရွယ်ဆီးရီးယားမျိုးသားဖြစ်ကြောင်းဒီကနေ့စောပိုင်းမှာပဲအာဏာပိုင်တွေကပြောလိုက်ပါတယ်။ကိုရိုင်လာရောက်ဖမ်းခံခဲ့ပြီးတိုက်ခိုက်မှုကျူးလွန်ခဲ့ကြောင်းဝန်ခံခဲ့တယ်လို့ဒူဆယ်ဒော့ဖ်ရဲတပ်ဖွဲ့နဲ့အစိုးရရှေ့နေရုံကပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။ဖမ်းဆီးထားသူရဲ့တိုက်ခိုက်မှုမှာပါဝင်ပတ်သက်မှုနဲ့ပတ်သက်လို့အပြင်းထန်စုံစမ်းနေတယ်လို့လည်းပြောပါတယ်။ဆိုလင်ဂန်မြို့ရဲ့နှစ်ပေါင်း650သမိုင်းကြောင်းအထိမ့်မဲ့ပွဲတော်အဖြစ်ဈေးထဲမှာဂီတဖျော်ဖြေပွဲကျင်းပနေခြင်းပြီးခဲ့တဲ့တောက်ကြနေ့ညနေပိုင်းမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေ IS သူကြောင့်အဖွဲ့ကတော့သူတို့လက်ချက်ဖြစ်ကြေညာခဲ့ပါတယ်။ရှိလာတဲ့ပြည်နယ်သုံးခုမှာရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားပြီးတော့လူမှုကြီးကြပ်ရေးစီစဉ်တွေကိုတင်းကျပ်ဖို့လိုလားတဲ့လက်ရစွန် AFT ပါတီကအနိုင်ရမဲ့အလားအလာတွေရှိနေချိန်မှာတိုက်ခိုက်မှုနဲ့ပတ်သက်တိုက်ခိုက်မှုနဲ့မတင်ကားသူစီးရီးယားမျိုးသားတယောက်ကိုဖမ်းဆီးခဲ့တဲ့ဖြစ်ရပ်ကြုံခဲ့ရတာပါ။မတင်ကားသူထွက်လာတယ်လို့ဆိုတဲ့ဆိုလင်ဂန်မြို့ကဒုက္ခသည်အကူအညီပေးစင်တာတစ်ခုကိုတော့စနေနေ့မှာပဲရှာဖွေခဲ့ကြအောင်အာနာပိုင်နီကသတင်းထုတ်ပြန်ထားပါတယ်ပြီးအောင်